ဆက်အနာသိမှုကိုဆန့်ကျင်နေတဲ့လက်ရှိနေဦးဒေါ်လာယီဟာ1988ကစခဲ့တဲ့ရှင်းလင်းလူလူလှူရှားမှုကြီးအဆက်ဖြစ်ပြီးအဆုံးသက်အောင်ပွဲအဖြစ်ကြီးမှန်းထားတယ်လို့မန္တလေး CDM လှူရှားမှုကောင်ဆောင်ဒေါက်တာဒေတာဆန်ကဖီယိုကိုပြောပါတယ်36နှစ်ပြည့်ရှင်းလင်းလူလူလှူရှားမှုထိမ့်မက်ပွဲတွေဘလို့အရေးပါတယ်လဲဒေါက်တာဒေတာဆန်ကိုမေးထားတဲ့မယင်ချင်းနိုင်ပြောပြပေးပါအောင်ခင်ဗျဟု
တ်ကဲ့ဒေါက်တာဒေတာဆန်ရှင်ဒီကနေ့ပြုလုပ်တဲ့ဒီမြန်မာနိုင်ငံတဝန်းမှာပေါ့နော်36နှစ်ပြည့်ဒီရှင်းလင်းလုံးလူထုလှုပ်ရှားမှုအထိမ့်မဲ့ပွဲတွေရဲ့ထူးခြားချက်တွေကဘာတွေလဲရှင
်။ဟုတ်ကဲ့ပါခင်ဗျ။အခုကျွန်တော်တို့ဒါမြန်မာနိုင်ငံတနင်္ဂနွေလုံးမှာဆိုရင်လေဒါကျေးလက်ရောမြို့ပြရောပေါ့ဗျာ။ဒီနေ့ဆိုရင်ဒါရှင်းလင်းလုံးလူထုအရေးတော်ပုံကြီး36နှစ်ပြည့်အထိမ့်မဲ့အနေနဲ့လူထုတိုက်ပွဲလူထုလှုပ်ရှားမှုတွေကိုပုံစံမျိုးစုံနဲ့ဖော်ဆောင်ဆင်နွှဲနေကြပါတယ်ခင်ဗျ။ရန်ကုန်လိုမန္တလေးလိုဒါရန်သူတနက်ပြောင်းဝါမှာနေရတဲ့ပြည်သူတွေကိုယ်တိုင်ပင်ပင်ဒီရှင်းလင်းလုံးရေတော်ပုံကြီးအထိမ့်မဲ့ဖြစ်ပေါ့နော်လူလူလှူရှားမှုတွေပေါ်ဆောင်နေကြတာကိုလည်းကျွန်တော်တွေ့ရမှာဖြစ်ပါတယ်အလားတူကျွန်တော်တို့ကျေးဇက်ဒေသတွေကတော့ကျွန်တော်တို့ဒါနော်ဒီရှင်းလင်းလုံးရေတော်ပုံကြီးအထိမ့်မဲ့နေတဲ့လူလူနော်အင်းနဲ့အားနဲ့အုံနဲ့ကျင်းနဲ့ကျွန်တော်တို့ဒါအထိမ့်မဲ့အခမ်းအနားတွေလူလူတပိတ်လှူရှားမှုတွေကိုကျွန်တော်တို့ပေါ်ဆောင်နေကြတာကိုကျွန်တော်တို့တွေ့မြင်ရမှာဖြစ်ပါတယ်ခင်ဗျအ
ဲ့တော့ဒီလွန်ခဲ့တဲ့နှစ်ပေါင်း36နှစ်ကပေါ်ပေါက်ခဲ့တဲ့ဒီရှင်းလင်းလုံးလူလူလှူရှားမှုရဲ့တည်ရောက်မှုအတိုင်းတာရောဘယ်လောက်ကြီးကြီးမားလဲရှင်
ဟုတ်ကဲ့ဒီရှင်းလင်းလုံးအရေးတော်ပုံကြီးရဲ့ဒါအကျိုးတက်ရောက်မှုနဲ့လွှမ်းမိုးမှုဟာဆိုရင်လေဒါမြန်မာပြည်သမိုင်းအတွက်အင်မတန်မှအရေးပါတယ်လို့ပြောရမှာဖြစ်ပါတယ်ခင်ဗျဒီရှင်းလင်းလုံးအရေးတော်ပုံကြီးကနေလူထုတရက်လုံးကတပါတီအာဏာရှင်စနစ်ကိုမလိုလားဘူးဒီမိုကရေစီစနစ်ကိုလိုလားတယ်ဆိုတာကိုကျွန်တော်တို့ဒါနော်ရှင်းရှင်းလင်းလင်းပြပြတာတာဖော်ထုတ်နိုင်ခဲ့ပါတယ်အလားတူပဲဒီမဆာလာတပါတီအာဏာရှင်စနစ်စိုးကိုလည်းပဲကျွန်တော်တို့လူထုအားနဲ့ကျွန်တော်တို့ဒါချုပ်ချနိုင်ခဲ့တာလည်းဖြစ်ပါတယ်ခင်ဗျဒါအပြင်ဒီရှင်းလင်းလုံးအရေးတော်ပုံကြီးကာလမှာကျွန်တော်တို့မြေပြန့်ဒေတာကကျွန်တော်တို့ဒါလူငယ်ဖောင်ပေါင်းများစွာကလည်းဒါတော့နေဆက်ဒေတာတိုင်းရင်းသားတော်လန်ရေးဖွဲ့စည်းဒီဒေတာကိုရောက်ရှိသွားကြတယ်အဲ့ဒီအချိန်မှာကျွန်တော်တို့ရဲ့ညီနောင်တိုင်းရင်းသားဖွဲ့စည်းများတိုင်းရင်းသားပြည်သူများရဲ့ဒါတိုင်းရင်းသားဒန်းလူရေးနဲ့ကိုပိုင်ပြဋ္ဌာန်းခွင့်တနည်းပြောရင်တော့ဒါဖက်ဒရယ်အရေးနော်ဒီရည်တည်ချက်ဒီတောင်းဆိုချက်တွေအပေါ်မှာလည်းကျွန်တော်တို့မြေပြန့်ဒေတာကလူငယ်လူရွယ်တွေကျောင်းသားလူငယ်တွေကြားထဲမှာအများကြီးကျွန်တော်တို့နားလေသွားကြတယ်သိရှိသွားကြတယ်သဘောပေါက်သွားကြတယ်လို့ကျွန်တော်တို့ဒီလိုပဲလေးလာမှတ်သားရပါတယ်ဗျ။ဒါကြောင့်ပြောချင်တာကရှင်းလင်းလုံးအရေးတော်ပုံကြီးဒီဒီမိုကရေစီအရေးတော်တာမှာကကျွန်တော်တို့ဟာလာတိုင်းရင်းသားပြည်သူအားလုံးလိုလားတဲ့ဖက်ဒရယ်အရေးတော်ပုံအတွက်လည်းပဲဒါမြေပြင်းနဲ့တောင်တန်းဒေသကိုချိတ်ဆက်ပေးနိုင်ခဲ့တဲ့ဒါနော်လူထုတော်လှန်ရေးအရေးတော်ပုံကြီးတည်းရဲ့ဖြစ်တယ်လို့ကျွန်တော်အနေနဲ့ရှုမြင်ပါတယ်ခင်ဗျ
။ဒီရှင်းလင်းလုံးလှုပ်ရှားမှုနဲ့ပတ်သက်ပြီးတော့အားတာချက်အားနည်းချက်တွေလို့ရောဒေါက်တာဒေဇာဆန်းဘယ်လိုမြင်လဲရှင်။
ဒီရေတော်ပုံကြီးဟာသူ့ရဲ့ရှေ့မှာဒါဖြစ်ပေါ်ခဲ့တဲ့1962 7 July ရေတော်ပုံ69ခုနှစ်ကျွန်းဆွယ်လှုပ်ရှားမှုနောက်ကျွန်တော်တို့84 85 86စတဲ့နော်ဒီလူလူတော်လန်ရဲ့ရေတော်ပုံကြီးရဲ့ဒါနော်နောက်ဆက်တွဲနော်ဒါသမိုင်းလက်ဆင့်ကမ်းတာဝန်ကိုထမ်းရွက်ခဲ့တာဖြစ်တယ်လို့88နောက်ပိုင်းမှာကျွန်တော်တို့ပေါ်ပေါက်ခဲ့တဲ့ဒါ96 99 98ကျောင်းသားလှုပ်ရှားမှုတွေအဲနောက်ကျွန်တော်တို့2000ရှေ့ဝါရုံတော်လန်ရဲ့လှုပ်ရှားမှုမှာဒီယနေ့ကျွန်တော်တို့ဒါပြည်သူတရားလုံးဆင်နွှဲနေတဲ့2021ပြည်သူ့ຫນွေဦးအရေးတော်ပုံကြီးဒါဂျားရဲရသမိုင်းကွင်းဆက်ဒါလူလူတိုက်ပွဲအရေးတော်ပုံကြီးလည်းဖြစ်ပါတယ်ခင်ဗျဒါကြောင့်ဒီရှင်းလင်းလုံးလူလူအရေးတော်ပုံကြီးဟာဆိုရင်ဖြစ်မြန်မာနိုင်ငံရဲ့အာဏာရှင်စနစ်ဆန့်ကျင်ရေးပြည်သူဒီမိုကရေစီတော်လှန်ရေးမှာเนาะကျွန်တော်တို့လုံးဝအထင်ကြီးရသမိုင်းမှတ်တိုင်ကြီးတရဖြစ်တယ်လို့ကျွန်တော်တို့အနေနဲ့ပြောရမှာဖြစ်ပါတယ်ခင်ဗ
ျဒါဆိုလို့ရှိရင်အခုဒီဒေါက်တာတေဇာဆန်းတို့ပါဝင်တဲ့ຫນွေဦးတော်လှန်ရေးကဒီရှင်းလင်းလုံးလူလူလှုပ်ရှားမှုနဲ့ဘယ်လိုဆက်ဆက်လဲရှင
်အဲ့တော့ကျွန်တော်တို့ခုနရှေ့မှာတင်ပြခဲ့တဲ့လိုပဲဒီနေ့ကျွန်တော်တို့2021ပြည်သူ့ຫນွေဦးအရေးတော်ပုံကြီးဆိုတာကလည်းပဲဒါပြီးကြဖြစ်ပေါ်လာတာမဟုတ်ဘဲနဲ့သူ့ရှေ့မှာဖြစ်ခဲ့တဲ့ဒါရှင်းလင်းလုံးရေတော်ပုံအပါအဝင်ပေါ့ဗျာနော်ဒီလူလူတိုက်ပွဲတွေရဲ့အန်တီမရည်ဝဲချက်ဖြစ်တဲ့မြန်မာနိုင်ငံကိုငြင်းငြမ်းတာယာဖွံ့ဖြိုးတိုးတက်တဲ့ဒါနေချင်းစပွဲတိုင်းပြည်တစ်ခုအဖြစ်တည်ဆောက်နိုင်ဖို့ရာအတွက်တနည်းပြောရင်တော့ကျွန်တော်တို့တိုင်းပြည်ကိုဒါနိုင်ငံရေးစနစ်ကောင်းဖို့ရာအတွက်ပေါ့ဗျာဘာစနစ်လဲဆိုတော့ဒါ Federal Democracy စနစ်ပေါ့ဒီခေကောင်းစနစ်ကောင်းကိုတည်ဆောက်နိုင်ဖို့ရာအတွက်ကျွန်တော်တို့ဒါအဆုံးသက်တိုက်ပွဲအဖြစ်မျှော်ယီပြီးတော့ဒီຫນွေဦးတော်လန်ရေးကိုပေါ်ဆောင်နေကြခြင်းလည်းဖြစ်ပါတယ်ခင်ဗျဒါအကြောင်းကျွန်တော်တို့ဒါရှင်းလင်းလုံးရေတော်ပုံအပါအဝင်ပေါ့ရှေ့မှာเนาะကျွန်တော်တို့ဒါမပြီးဆုံးသေးတဲ့ကျွန်တော်တို့เนาะအတိမတ်ပန်းတိုင်ကြီးမရောက်နိုင်သေးတဲ့ကျွန်တော်တို့ပြည်သူတော်လန်ရေးကြီးရဲ့အဆုံးသက်တိုက်ပွဲအဆုံးသက်အောင်ပွဲအဖြစ်မျှော်ယီပြီးတော့ယနေ့ကျွန်တော်တို့ဒါຫນွေဦးတော်လန်ရေး2021ပြည်သူတော်လန်ရေးကြီးကိုပေါ်ဆောင်နေကြတာလို့ကျွန်တော်တို့အနေနဲ့လူထုတရက်လုံးကဒီလိုပဲလေးလေးနက်နက်ခံယူနားလည်ထားပါတယ်ခင်ဗျ